ပြည်ပြနိုင်ငံနဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းပြီးနောက်ပိုင်းစစ်တီနေရာလောက်ချန်ထားမှဖြစ်တဲ့အကြောင်းသမရင်ပြည်တော်ကကြေညာလိုက်ပါတယ်။စီးပြားမှာငင်းငင်းထိန်ထိန်မှုတပ်ဖွဲ့ဝင်အနေချင်းကိုအချိန်တိုင်းတာတစ်ခုထိချန်ထားမယ်ကြောင်းအင်ပြည်တော်ပြောခွင့်ရဆာရာဆန်ဒါစ်ကမနေ့ကပဲကြေညာရေးထုတ်ပြန်ပြောဆိုလိုက်ပြီးမယ်အသေးစိတ်ကတော့မပြောပါဘူး။ဒါလုံးမှာတော့နောက်ဆုံးကြံနေသေးတဲ့ AS Expand ဆွေးနွေးတွေကိုတက်ခတ်နေတဲ့ကတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့စီးပြားမှာအမေရိကန်တပ်ဖွဲ့ဝင်2000လောက်ရှိနေပါတယ်။စီးပြားနိုင်ငံက AS သွေးကြွတွေကိုအပိတိုင်ချိန်မုန်းနိုင်မှုမျှော်လင့်ချက်နဲ့ဧပြီလမှာနောက်ဆုံးထပ်ပြီးစီးရီးယားကနေအမေရိကန်တပ်တွေအားလုံးပြည်ရုံသိမ်းမယ်ကြောင်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲရုတ်တရက်ကြေညာထားပါဗမာရဲ့ကြေညာရေးကြောင်းအမေရိကန်နဲ့ဥရောပမှာမိတ်တွေနဲ့ဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကပါထောက်ခံသူတွေကြားမှာစိတ်ပြက်လက်ပြက်ဖြစ်ကြရပါတယ်ဗမာထွက်နဲ့ယင်းနေသူ Republican ထက်လွတ်တော်မှလင်းစစ်ဂရီယာဆိုရင်ကြာဘူးသမီးရဲမှာအညံ့ပြေဆုံးစဉ်းစားချက်တစ်ခုဖြစ်နေပြောဆိုခဲ့တာပါစီးရီးယားကနေအမေရိကန်တပ်တွေအပိတံရုတ်သိမ်းလိုက်မယ်ဆိုရင် AS ဆွေးနွေးတွေပြန်ကောင်းတောင်လာနိုင်လို့ကတ်တပ်ဘဝင်တွေပေါ့တူရကီကတိုက်ခိုက်တာအီရန်ကစီးရီးယားမှာပုံမှုအခြေခံလာမျိုးဖြစ်လာနိုင်တဲ့အကြောင်းယာယီကာဝဲဝန်ကြီးပက်ထရစ်ရှန်နန်ကလည်းလက်ခံထားတဲ့အကြောင်းတက်လွတ်တော်မှဂရီယန်ကပြောဆိုထားပါတယ်